ကိုဗစ်ကာယောဂါကာလစတင်နှစ်တစ်နှစ်လုံးနီးပါးကျောင်းတွေပိတ်ထားရတာကြောင့်ပညာရေးမှာထိခိုက်မဲ့အခြေအနေတွေကိုအစိုးရကမကြခင်ဦးစားပေးဖြည့်ရှင်းရလိမ့်မယ်လို့ပညာရေးလုပ်ငန်းကျွမ်းကျင်သူတွေကခန့်မှန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထက်ပါ။မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုတလနောက်ကျဖွင့်ခဲ့ရပြီးမကြခင်မှာပဲပြန်ပိတ်ခဲ့ရတာပညာသင်နှစ်တစ်နှစ်လုံးနီးပါးရှိလာတာကြောင့်ကျောင်းသားတွေပညာရေးအဆက်ပြတ်မှာစိုးရိမ်နေကြတာပါ။ဒီအခြေအနေတွေကိုကုစားနိုင်ဖို့အစိုးရအနေနဲ့အရေးပေါ်သုံးစွဲရမယ့်အရန်ငွေကြေးအသုံးစရိတ်ကိုကျန်းမာရေးအတွက်ပထမဦးစားပေးဖြစ်ပေမယ့်ဒုတိယဦးစားပေးအနေနဲ့ကတော့ပညာရေးကဏ္ဍဖြစ်လာနိုင်ကြောင်းတက္ကသိုလ်ဆရာမများကုစားပြုကော်မတီမူဝါဒရေးရာတာဝန်ခံဒေါက်တာအာကာမျိုးသူက VOA ကိုပြောပါတယ
်။အသက်အန္တရာယ်နဲ့ရင်ဆိုင်ရတဲ့ကိစ္စတွေတော့လေကျန်းမာရေးရန်ပုံငွေပညာရေးနဲ့ပတ်သက်တဲ့ဟိုပါပေါ့ဟိုလူမှုဖွံ့ဖြိုးရေးနဲ့ကျမ်းမာရေးဆိုတဲ့ကောင်းစဉ်အောင်ရနေပြီးတော့မှဟိုကြိုးချင်စဉ်းစားရမယ့်အချက်လို့ကိုမြင်လာပါတော့ဒါလည်းစဉ်းစားနေရလို့တော့ကျွန်တော်တို့ကတော့သုံးသပ်နေတော့ရတယ်လေ။ဒါကိုပြည့်ကြီးကြီးလေဘာကြောင့်လို့ချင်းအကြောင်းပြုဖို့မပြောရဘူးနေတော့ရ။ဟိုအချိန်ကအကြောင်းပြုဖို့ကပချင်းနေဘယ်လိုလဲဆိုတော့ဟိုတို့ဒီစီနာမာကဟိုပါပဲဟိုဖေဖော်ဝါရီလောက်မှရှိထုတ်နိုင်တယ်ဆိုတော့ဆိုတဲ့မတ်စတာဒီပလေလောက်ကိုတွားမယ်ပုံစံမျိုးရှိတယ်ပါနော်။
တနင်္ဂနွေလုံးအတိုင်းတာနဲ့ကာဝယ်ဆေးမရခင်ကျောင်းမှာလူခွဲထားတာလက်တန့်ဆေးရည်တွေဝယ်တာတီးတန့်ချိုးဖို့ရင်နေစီစဉ်ပေးရာဒီကိစ္စတွေမှာအစိုးရအနေနဲ့ငွေကြေးပို့သုံးဆွဲရလာနိုင်ရည်ရှိကြောင်းမြန်မာနိုင်ငံလုံးဆိုင်ရာဆရာမများအဖွဲ့ချုပ်အတွင်ရေးမှူးဒေါက်တာစုံမျိုးလှိုင်ကပြောပါတယ်
။ဘာပဲဖြစ်ဖြစ်တော့ခိုင်းနေချက်ပို့ပြီးတော့သုံးရမှာတော့ကျွန်တော်တို့အကျဉ်းချုပ်အပြည့်နားလည်ပါတယ်။ဒီလို infrastructure တွေအပိုင်းတွေမှာလည်းအဓိကထားပြီးတော့ဟုတ်ကဲ့ဒီချိန်ဒီရမှာလည်းအားရှိနေမယ်လို့ကျွန်တော်တို့မြင်တယ်။ပြည်သူပြည်သူမှာအစအနောက်ဟင်းကျေးပြီးအဲ့ဒါပြည်မြေတော်ရဲ့ပိုင်းတွေမှာအရင်ကတော့တောင်ပယ်ဒီမှာပြည်ညတ်တက်နေအောင်ကျွန်တော်တို့ဒီခိုင်ကုန်သိနေရတယ်။ဒီကျောင်းသားမြို့ဘက်ကအခြေအနေစိတ်ကြီးမဖြစ်စည်းနိုင်ဘူးဆိုရင်အစိုးရဘက်ကနေဒီပယ်ဒီဖြတ်ပြီးတော့ပြည်သူပြည်သူလူသားတွေရှိလာနိုင်တယ်ပေါ့နော်။အဲဒီဥက္ကဏ္ဍတွေရောအဆုံအဆုံရင်းကျွန်တော်တို့အားပေးပြီးတော့ budget ကတော့ကျွန်တော်တို့ကိုတော့ကိုမှန်တဲ့ကိုတော့မမီသားတော့ပြင်ပါလေခင်ဗျာ။
ကမ္ဘာအစင်းရဲဆုံးနိုင်ငံတွေမှာနေကြတဲ့ကလေးငယ်136တန်းလောက်ဟာစာသင်ကျောင်းတွေကိုကတ်ယောဂါကာလာအနေရဲ့ကိငင်းနဲ့ပြန်သွားနိုင်မှုဆိုရင်အမေရိကန်ဒေါ်လာဘီလီယံ50လောက်လိုအပ်နိုင်တယ်လို့နိုင်ငံတကာအဖွဲ့အစည်းတစ်ခုဖြစ်တဲ့ Save the Children ဖွဲ့ကဇန်နဝါရီ17ရက်မှာထုတ်ပြန်ထားပါတယ်အခြေခံပညာကလေးတွေလက်လန်းမိမဲ့ပညာသင်ကြားရေးစနစ်ကိုလှုပ်ဆောင်ဖို့လုပ်ပြီးအစိုးရအနေနဲ့ကုန်ကြစည်ရေးကတော့ကယောဂါရဲ့အခြေအနေပေါ်မူတည်ပြီးပြောင်းလဲနိုင်ကြောင်း Save the Children ရဲ့အကြီးအကဲစီမံကိန်းအကြံပေးဒေါ်ဝင်းပပတန်က VOA ကိုပြောပါတယ်။ကျောင်းသားရွယ်ကလေးတွေအပေါ်ကိုဗစ်ရောဂါတက်ရောက်မှုဘလောက်ရှိနိုင်လဲဆိုတဲ့ပထမအကြိမ်ကြောက်ယူထားတဲ့ Save the Children ရဲ့စစ်တမ်းပေါ်အခြေခံပြီးသူကအခုလိုပြောပြတာပါ။ကလေးတွေလက်လန်းမိ
ဖို့အဝေးရောက်ပြန်နေစေစာရေးလိုလာမယ်။နောက်ပြီးတော့ဤပညာရေးကိုပံ့ပိုးပေးနေပြီး train လုပ်လိုလာမယ်။အဲဒီလိုမျိုးကဏ္ဍမှာတော့လေတခါ summary စိတ်ကြီးကပြန်တက်သွားနိုင်တယ်ပေါ့နော်။အဲ့တော့ဒီ COVID-19 အခြေအနေကဘယ်လိုအတက်အကျောင်းရှိနေလဲဆိုတော့ scenario ကိုလည်းကျွန်တော်တို့တည်ထားမှာဖြစ်တယ်လို့ရှိနေတဲ့အခြေအနေပေါ်မှာကျွန်တော်တို့အစိုးရကလည်းကြိုတင်ခန့်မှန်းပြီးတော့မှဒီပညာရေးကဏ္ဍကိုကလေးတွေအတွက်ဘယ်လိုလုပ်ထားမလဲဆိုတော့အဲပြင်ဆင်မှုတွေပေါ်မှာပဲသူရဲ့ကုန်ကျစရိတ်တွေစကားပြောသွားမယ်လို့ကျွန်တော်ထင်ပါတယ်ရှင်။
စစ်တမ်းတွေရဆိုရင်ကျန်းမာရေးအကာအကွယ်တွေကျောင်းမှာအလုံးလောက်ရှိဖို့ရှော့ချလိုက်တဲ့စာသင်ချိန်ကပညာရေးအရေးသွေးကိုထိခိုက်နိုင်မလားအွန်လိုင်းသင်ကြားမှုမှာလက်လန်းမီရတဲ့သူနဲ့မမီရတဲ့သူတွေကြားကွာဟလာနိုင်မှုဒီအပေါ်မှာကျောင်းသားတွေရဲ့စိုးရိမ်မှုကိုတွေ့ရရလို့သူကပြောပါတယ်ကလေးတွေကိုစာသင်ကမ်းနဲ့ပြန်ခေါ်နိုင်မယ့်အခြေအနေဟာမြန်မာနိုင်ငံကိုဗစ်ကာဝယ်ဆေးထိုးနိုင်မယ့်အချိန်ပေါ်မူတည်နေပြီးပြီးခဲ့တဲ့စာသင်နှစ်ကတော့တစ်နှစ်နာလိုက်ရဖို့များကြောင်းပညာရေးသုတေသီကြီးကသုံးသပ်ပါတယ်မြန်မာပညာရေးဝန်ကြီးဌာန2019-2020စာရင်းတွေအရဆိုရင်မြန်မာနိုင်ငံမှာအခြေခံကျောင်းပေါင်း 48,000 ကျော်ရှိပါတယ်။အခြေခံပညာတက်ရောက်နေတဲ့ကျောင်းသားကတော့9000ကျော်ရှိပြီးအခြေခံကျောင်းဆရာအရေအတွက်ကတော့9200ကျော်ရှိပါတယ်။ကျွန်တော်ကတော့ဇော်ထက်ပါ။ရန်ကုန်ကနေသတင်းပေးပို့ထားတာပါ။